မြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့ထက်ဆက်လုပ်ကိုင်နေတဲ့နာမည်ကြီးကီရင်အီချီဘွန်ဂျပန်ဘီယာကုမ္ပဏီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဖို့အမေရိကန်ပြည်ထောင်စုခြေဆိုင်လူခွင့်ရေးအဖွဲ့တွေပါဝင်တဲ့ Action Network ကစတင်စီရင်လှုပ်ရှားနေပါတယ်။နိုင်ငံတကာရာသွေးမှုတွေကျူးလွန်ကြောင်းစွပ်စွဲခံထားရတဲ့မြန်မာစစ်တပ်နဲ့စီပွားရေးအရပူးပေါင်းလုပ်ကိုင်တာကိုအဆုံးသတ်ဖို့ဖိအားပေးတာဖြစ်ကြောင်းဥဆောင်လှုပ်ရှားသူတဦးက VOE ကိုပြောပါတယ်။ဆက်ပြီးနှားစင်ပါရှင်။ကီရင်ဘီယာကုမ္ပဏီထုတ်အဖျော်ရမကာတွေကိုတဲ့ဘိတ်မှောက်ကြဖို့အမေရိကန်အခြေစိုက် Action Network Online လက်မှတ်ရေးထိုးလှုပ်ရှားမှုကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစတင်ထားတာပါ။ Kirinlo Bia ကုမ္ပဏီအပါအဝင်နာမည်ကြီးဆက်ရှင်အဝတ်ထည်ကုမ္ပဏီတွေအခြားနိုင်ငံတကာစီးပွားရေးကုမ္ပဏီပေါင်းအနည်းဆုံး44ခုဟာမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်ပွဲဝိုက်ပြီးစီးပွားရေးအရာဖက်ဆက်လုပ်ကိုင်နေကြောင်းဩဂုတ်လကထုတ်ပြန်တဲ့ FSM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆဲခံထားရတဲ့မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတာကိုကီရင်ဂျပန်ဘီယာကုမ္ပဏီအနေနဲ့ရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေကိုဝါရှင်တန်အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုင်မွန်ဘယ်လီနက်စ်က VOE ကိုခုလိုပြောပါတယ
် Yeah we're demanding that
ကီရင်ဘီယာကုမ္ပဏီကိုတောင်းဆိုရတာမြန်မာစစ်တပ်ပိုင်ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတာကိုအဆုံးသတ်ဖို့ဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်ကုမ္ပဏီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာမန္တလေးဘီယာကုမ္ပဏီတွေနဲ့ကီရင်ကပူးပေါင်းလုပ်ကိုင်နေတာပါ။ဒါကြောင့်ကီရင်အနေနဲ့မြန်မာစစ်တပ်နဲ့မိဖက်စီပွားရေးလုပ်ကိုင်နေတာကိုရပ်တန့်ရေးပြားပေးဖို့ကီရင်ဘီယာနဲ့သူ့ရဲ့တခြားဆက်တော့ကုမ္ပဏီကိုပါတွေးမှောက်ကြဖို့ကျွန်တော်တို့စီရင်လှုပ်ရှားနေတာပါ။
ဒါပြင်ကီရင်ဘီယာကုမ္ပဏီကတာဝန်ရှိသူတွေကိုလည်းသူတို့လှုပ်ရှားမှုနဲ့ပတ်သက်လို့ဓာတ်ရိုက်ဆက်တွေပြောဆိုဖို့ရှိတယ်လို့ Simon Billiness ကဆိုပါတယ
် we will be contacting the company and we'll be contacting some of their subsidiaries as well you know like
သူတို့ကီရင်ကုမ္ပဏီကိုလည်းဆက်တယ်မှာဖြစ်တယ်လို့အမေရိကန်မှာတော့သူ့ရဲ့ဖက်ဆက်ကုမ္ပဏီဖြစ်တဲ့ Brooklyn Beer ကုမ္ပဏီနဲ့မြောက်ပိုင်း New England ဒေသကဒူဘိုင်နဲ့ Coca-Cola ပလင်းသွင်းဆက်ယုံနဲ့ဖြန့်ချီရေးလုပ်ငန်းတာဝန်ရှိသူတွေကိုဘာကြောင့်သူတို့ကုမ္ပဏီချော်ရမကာတွေကိုသတိမောက်တာလဲဆိုတာစကားပြောဖို့ကြိုးစားမှာဖြစ်ပါတယ်
။ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကထုတ်ပြန်တဲ့အစီရင်ခံစာရဲမှာနိုင်ငံသားကုမ္ပဏီပေါင်း44ခုလောက်ရှိနေတဲ့အထက်ကကီရင်ကုမ္ပဏီကိုအဓိကထားသတိမောက်ရတဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြီးရှင်းပြပါတယ်
။ Well, we're focusing on Kirin they're a particularly egregious example because not
a ကီရင်ကုမ္ပဏီကိုအဓိကထားဖိအားပေးတဲ့အကြောင်းရင်းကအလူအများကြီးအောင်နမူနာပြဖို့ပါ။ကီရင်ဟာမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဆက်ဆံလုပ်ကိုင်နေလို့မဟုတ်ပဲ AI နိုင်ငံသားလူငင်းစနာဝင်အဖွဲ့ကြီးရဲ့ထုတ်ပေါ်ချက်အရဆိုရင်မြန်မာစစ်တပ်ကိုတိုက်ရိုက်ငွေလူနှမ်းတာတွေရှိခဲ့ပါတယ်။သူတို့လူနှမ်းတဲ့အချိန်ကလည်းရိုညာရွာတွေနဲ့အရက်သားတွေကိုမြန်မာစစ်တပ်ကတိုက်ခတ်ပြီးမှာပါ။ဒါကိုကြည့်ရင်ကုမ္ပဏီဟာမြန်မာစစ်တပ်ကိုငွေကြေးအရအတော်လေးထောက်ပံ့ခဲ့တယ်ဆိုတာရှင်းပါတယ
်။ဒါကြောင့်ဂျပန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုတွားရောက်ရင်းနှီးမြှုပ်နှံရမှာစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကိုအဓိကရှောင်ရှားသင့်ကြောင်း Simon Billiness ကအခုလိုပြောပါတယ်။
We know that you know Japanese companies are interested in investing in Burma and
ဒီဘက်ကမျိုးရင်းနေတဲ့မြန်မာနိုင်ငံမှာညှိနှိုင်းနေဖို့စိတ်ဝင်စားနေကြတယ်ဆိုတာကျွန်တော်သိပါတယ်။အနောက်နိုင်ငံကုမ္ပဏီတွေလို့မဟုတ်ပဲမြန်မာစစ်တပ်ပိုင်စီးပွားရေးကုမ္ပဏီတွေနဲ့ဆက်ဆက်လုပ်ကိုင်မှုအလားအလာရှိနေတာပါ။တကယ်လို့သာသူတို့အနေနဲ့မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးတွဲလုပ်လို့မယ်ဆိုရင်သူတို့ကုမ္ပဏီတွေရဲ့လုပ်ငန်းတွေနဲ့အကုန်သိခါအန်ရယ်ရှိနေတယ်ဆိုတာကျွန်တော်တို့အသိပေးချင်တာပါ။
အခုလိုမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုကိုအဆုံးသတ်စေရေးဖိအားပေးလှုပ်ရှားမှုနဲ့ပတ်သက်လို့ VOE ကကီရင်အီချီဘွန်ဘီယာကုမ္ပဏီကိုဆက်သွယ်မေးမြန်းခဲ့ပေမယ့်ဒီသတင်းရေးသားပြီးချိန်ကြီးအကြောင်းပြန်ကြားရမှရှိသေးပါဘူးရှင်။